မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ကိစ္စကိုဆန့်ကျင်ဖို့နဲ့ပြည်တွင်းကညီညွတ်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေပြည်နယ်တချို့မှာတနင်္ဂနွေနေ့ကထပ်မံဆန္ဒပြတဲ့အကြောင်းကိုတင်ပြကြပါမယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ဝါရှင်တန်ဒီစီမြို့တော်မြန်မာသံရုံးရှိဆန္ဒပြပွဲကိုတော့ပြည်ရင်တိုင်းသားတွေနဲ့ချင်းတိုင်းသားအဖွဲ့အစည်းတွေအပြင်အခြားမြန်မာနိုင်ငံသားတွေလည်းလာရောက်ကြပြီးလူရာကျော်ရှိတယ်လို့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းယူတဲ့ VOA သတင်းတောက်မှအင်ဂျင်နိုင်ကရှင်းပြပါရစေ။
ဟုတ်ကဲ့အခုဆန္ဒပြပွဲကတော့ဒီ Maryland, Virginia, Washington DC တို့ဝိုင်းမှာနေတဲ့တိုင်းသားနယ်ပွားတွေမြန်မာနယ်ပွားတွေပေါ့နော်သူတို့လာရောက်ပူးပေါင်းပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်လူအင်အားကအနည်းဆုံး200လောက်ရှိပါတယ်နောက်ပြီးတော့ဒီပွဲရဲ့ထူးခြားချက်ကအထူးသဖြင့်ဒီချင်းတိုင်းရင်းသားအဖွဲ့အစည်းတွေကနေပြီးတော့ဥဆောင်ပြီးကျင်းပတဲ့နေရာမှာဒီမြန်မာနယ်ပွားတွေအားလုံးပေါ့နော်စုစုစည်းစည်းနဲ့တစ်ထွေးနဲ့ပါဝင်လာကြတယ်နောက်ပြီးတော့လူငယ်မျိုးဆက်တစ်တွေလည်းအများကြီးတွေ့ရပါတယ်။ဒီနေ့ဆန္ဒပြပွဲမှာမနေ့ပိုင်းရောက်ဆိုလို့ရှိရင်ဒီကြည်နယ်ပေါင်းစုံကနေထိုင်တဲ့ကရင်တိုင်းရင်းသားတွေလည်းလာပြီးတော့ဆန္ဒပြကြပါတယ်။သူတို့တွေကအခုမြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အပေါ်မှာမခံမရနိုင်ဖြစ်ပြီးတော့လာပြီးတော့ပူးပေါင်းပါဝင်ရတာဖြစ်တယ်ဆိုပြီးတော့လည်း DOE ကိုပြောပါတယ်။နောက်ပြီးသူတို့ဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့မှလည်းဒီမြန်မာနိုင်ငံမှာအခုလိုပြည်သူတွေမကြောက်မရွံ့လမ်းမတွေပေါ်ထွက်ပြီးတော့ဟိုစန့်ကျင်ဆန္ဒပြတာတွေနဲ့အတူပေါ့နော်။အင်းဒီညတည်းရက်တည်ရဲဆိုတော့ပြသတဲ့အနေနဲ့သူတို့အခုလိုလာပြီးတော့ဆန္ဒပြကြဖြစ်ပါတယ်အခုဆိုရင်ကိုကြီးအေးရနေပြီးတော့ကျမတို့ဒီဆန္ဒပြပွဲမှာဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ကျွန်တော်မိမနိုင်ငံမှာမတရားဆက်အနာသိမ်းမှုကိုကျွန်တော်တို့လုံးဝလက်မခံကြောင်းမတရားဖန်ဆီးထားတဲ့ပြည်သူလူထုရဲ့ခေါင်းဆောင်နိုင်ငံတော်အတံမြင်ခံဒေါ်စားစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ပါဝင်ပြည်သူရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အားလုံးကိုအမြဲတမ်းတက်လှုပ်ပေးဖို့ကျွန်တော်တောင်းဆိုပါတယ်နောက်အပြင်ကိုဒီနေ့မှာတိုက်ပွဲဝင်နေကြတဲ့ပြည်သူလူထုရဲ့လှုပ်ရှားမှုအားလုံးကိုကျွန်တော်တို့လည်းသတားရဲရှိကြအောင်အားလုံးကိုအပြည့်အဝထောက်ခံကြအောင်လိုအပ်တာကတော့ကျွန်တော်တို့တက်လို့ဆုံးဆောင်ရပြီးသွားမယ်အထူးသဖြင့်တော့ကျွန်တော်တို့ပြည်သူလွတ်တော်ကုသပြုကော်မတီကိုကျွန်တော်တို့လည်းအပြည့်အဝထောက်ခံကြအောင်လာရောက်ဆန္ဒပေါ်ထုတ်တာဖြစ်ပါတယ
် Texas ပြည်နယ် Austin မြို့မှာရှိတဲ့ပြည်နယ်လွတ်တော်အဆောက်အုံရှိဆန္ဒပြပွဲနဲ့ပတ်သက်လို့ချင်းတိုင်းသားဦး Joseph Pangiu ပြောတာက
ဆွေဆိုးရကမတရားအနှံကျင့်ပြီးတော့မှကျွန်တော်အာဏာသိမ်းတဲ့တတိယအာဏာသိမ်းပွဲကိုကျွန်တော်တို့ဆက်ကျင်နေတာဖြစ်တယ်နောက်ပြီးကျတော့This shit so ya in Tama asapta lo pin de de ta yauk ne Russia ko le chano lo chau chau yin ne chano lo sada pya la phit de atho ta phit chano lo Myanmar na ngan ye democracy lo la khu ko chano lo pyan lo chin lo khu lak shi sada pya de la phit de Myanmar na ngan de ka sada pya pi tu di a ma shaw ne a ma ngan ne ka ba anat ma yauk ni de Myanmar na ngan ta di ha khmyar lo ne atu tu tat pwe win ni ba be
Myanmar democracy ye ko a sin design thauk kan a pi de အမေရိကန်အထက်လွှတ်တော်အမတ်မစ်မက်ကော်နာရဲ့ကန်တက်ဂီပြည်နယ်လူးအစ်ဘေးမြို့ကရုံးရှိဆန္ဒထုတ်ပေါ်ပွဲမှာပါဝင်သူစလိုင်းထေးအောင်မနာကခုလိုပြောပါတယ
် US ရဲ့ဆက်လွှတ်တော်ဟိုမစ်မက်ကော်နာဟိုရုံးရှိမှာကျွန်တော်ဆန္ဒကြတာဖြစ်တယ်အားလုံးသိတဲ့အချိန်မှာမြန်မာပြည်မှာဟိုအာဏာသိမ်းတဲ့ပုံမှာကျွန်တော်တို့တောင်းကဆန္ဒကြတာဖြစ်တယ် US ရဲ့ဆက်လွှတ်တော်ဟိုမစ်မက်ကော်နာကလည်းတစ်စက် US ရဲ့ဆိုရတော်၎င်းဒီနိုင်ငံကဒီမိုကရေစီအားလုံးနိုင်ငံကြီးပတ်နေတဲ့တစ်စက်ဒီမှာဒီဆိုရကိုဖြားသေးဖို့ကျွန်တော်လိုချင်လို့ဆန္ဒပြရတာပါ
။နောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဆန္ဒပြကြတဲ့အကြောင်းမြမရေးလှုပ်ရှားသူကိုတက်စော်ကပြောပါတယ်
။မတိုင်းသောပေါင်းစုံကလည်းသူတို့ရဲ့ဘာသာစကားနဲ့ရောမြမလိုရောနောက်ပြီးတော့နိုင်ငံသားတွေလည်းပါတယ်ပေါ့နော်။သူတို့ရဲ့ခံစားချက်တွေနဲ့အကုန်လုံးဒီမှာလာပြီးပရိုတက်လုပ်ကြတာပါ။ကျွန်တော်တို့လူဦးရေအလုံးပေါင်း1100လောက်ရှိမယ်။ဟိုဆေးရနာတိမ်မှုကိုကျွန်တော်တို့လက်မခံဘူးပေါ့နော်။ဖန်ဆီးထားတဲ့ကျွန်တော်တို့ရဲ့ရွေးချယ်ခံခေါင်းဆောင်တွေကိုပြန်လွှတ်ပေးရေးပေါ့အဓိကအဲ့ဒါကိုတောင်းဆိုပါတယ်နောက်ပြီးတော့ကျွန်တော်တို့ကနိုင်ငံတကာကိုလည်းသိအောင်လက်ရှိခုမြန်မာပြည်ထဲမှာကျွန်တော်အင်တာနက်တွေဖုံးနေကြတာဆိုတော့အလုံးမတရားမိတ်ကွနေတဲ့ကိစ္စတွေလုပ်တဲ့ဥစ္စာတွေကိုကျွန်တော်တို့ကသိအောင်လို့ကျွန်တော်တင်ပြနေတာပါအ
ိန္ဒိယနာပြည်နယ်အိန္ဒိယနာပလစ်မြို့ War Memorial အရှိမလူထောင်ကျော်နဲ့ဆန္ဒပြခဲ့ကြောင်းနိုင်ငံရေးတကြွလှုပ်ရှားသူဒေါက်တာရိုဒင်းငါကပြောပါတယ
်ကျွန်တော်တို့ဗမာပြည်မှာစစ်တပ်စုကနေမတရားအာဏာသိမ်းယူတာကိုဆန့်ကျင်တဲ့အနေနဲ့အိန္ဒိယနာပြည်နယ်ရောက်မြန်မာပြည်သားတွေကဘာဖွဲ့စည်းရလို့မဟုတ်ဘဲနဲ့ Free မြန်မာ Campaign USA ဆိုမှဖွဲ့လိုက်တယ်။ဒီနေ့ကတော့ဒုတိယနေ့ပေါ့လေ။ဆန္ဒပြပွဲလုပ်တယ်။အဲ့ဒီမှာကျွန်တော်တို့လူ1000ကျော်လောက်လာတာတွေ့ရပါတယ်။ကျွန်တော်တို့ကတော့ဖိနှိပ်ခံမြန်မာပြည်သူပြည်သားတွေနဲ့အတူရပ်တည်တယ်ဆိုတဲ့ဟာကိုပြတ်တဲ့ဟာဖြစ်တယ်။ကုလသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်စုကပြည်သူလူထုတွေရဲ့လွတ်တော်ကိုယ်စားလှယ်တွေတမရဂျိုးဘိုင်ဒန်နဲ့ဆက်စစ်သားရှင်တ ပြုတ်ချရေးအတွက်ဆောင်ရွက်ပေးဖို့ကျွန်တော်တောင်းဆိုတယ်
။အမေရိကန်နောက်ဖက်ကျန်းဆန်ဖရန်စစ္စကိုမြို့က UN Plaza ရှိဆန္ဒပြပွဲမှာပါဝင်သူအမျိုးသမီးတူပြောတာကတော့
အမေစုကတိုက်ပွဲလာဝင်တာပါ။အမေစုကျမ်းမာပါစေ။အမေစုတိုက်ပွဲကပို့ပြီးတော့လုံးလုံးနိုင်ပါစေ။မြမပြည်တိုးတက်တာမြင်ကြည့်ပါလေ။နောက်ထပ်စည်ရဲ့ဖနက်အောင်မှာပြင်းပြင်းမဝေ့ဖို့အတွက်အလေးနဲ့ဒီဘက်ကနေပြီးတော့ဆန္ဒနဲ့ထုတ်ဖော်နေပါလေ။
ဆန်ဖရန်စစ္စကိုမြို့ဆန္ဒပြပွဲမှာလူတထောင်ဝန်းကျင်လာရောက်ကြပြီးနောက်တစ်ပတ်စနေနေ့ဒီနေရာမှာပဲထပ်မံဆန္ဒပြမယ်လို့သိရပါပါတယ်ခင်ဗျာ။